ကျွန်တော်တို့ဒီမြန်မာနိုင်ငံမှာမျိုးတချို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့အစိုးရကနေပြီးတော့အရေးယူဆောင်ရွက်နေတာတွေတွေ့ရပါတယ်ခင်ဗျ။အစိုးရရဲ့အကင်အတွယ်ဆောင်ရွက်မှုတွေမှာတကယ်ကိုတရားမျှတမှုရှိရှိနဲ့ဆောင်ရွက်နေတယ်လို့ဥက္ကဋ္ဌတို့အနေနဲ့သုံးသပ်ပါလားခင်ဗျ
။ကျွန်တော်အနေနဲ့တော့အခုဖြစ်စဉ်တွေဖြစ်ခဲ့တဲ့နေရာမှာအစိုးရကအကင်အတွယ်ဆောင်ရွက်တဲ့ဥစ္စာအားလုံးဟာကျွန်တော်တို့တရားဥပဒေကြောင်းရပြည်ပြင်းမှုအားနဲ့နေသေးတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်။ကျွန်တော်တို့အပြစ်ကျူးလွန်သူတွေကိုအပြစ်ပေးတဲ့နေရာမှာအထူးသဖြင့်အစ္စလာမ်သာသနာဝင်တွေကိုသာအပြစ်ပေးတာတွေကထင်သာမြင်သာရှိပြီးတော့ဂျာနယ်တွေသတင်းစာတွေထဲမှာပါပြီးအခြားအုပ်စုတွေကအပြစ်ပေးအရေးယူတဲ့ကိစ္စတွေအားလုံးကိုတော့ထင်သာမြင်သာရှိအောင်မလုပ်ချင်းဟာအပြစ်ပေးတဲ့နေရာမှာကြောသားရင်သာခွဲပြီးတော့ဆောင်ရွက်နေတယ်လို့မြင်ရင်မြင်လို့ရတယ်လို့အခြေအနေမျိုးဖြစ်နေတော့တဲ့ကြောင့်တော့နိုင်ငံတော်အစိုးရရဲ့ဒီလိုဆောင်ရွက်ချက်တွေအားနည်းမှုအပေါ်မှာလူတွေကလက်ရဲဆဲရဲလှုပ်ချင်တဲ့စိတ်ဓာတ်တွေပုံများလာပြီးဒီလိုကိစ္စတွေထပ်ဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုယူဆပါတယ
်မိတ္တလာဖြစ်စင်မှာဆိုရင်ကျွန်တော်တို့တိုင်းကနေပြီးတော့မှစုံစမ်းစစ်ဆေးကော်မတီလိုမျိုးဖွဲ့ခဲ့တယ်ဆိုပြီးတော့လည်းသိရပါတယ်အခုလိုဖြစ်ခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲအနေနဲ့ဟိုအစိုးရအနေနဲ့ဘယ်လိုဆောင်ရွက်သင့်တယ်လို့ဥက္ကဋ္ဌတို့အနေနဲ့ဟိုအကြမ်းမြင်အဖြစ်ရှုမြင်ပါလဲခင်ဗျ
ဒီတိုင်းအနေနဲ့ကျွန်တော်တို့ကော်မရှင်ဖွဲ့ခဲ့တယ်ဆိုတော့ကျွန်တော်တို့ကြားမိပါတယ်အဲ့တော့ဒီကော်မရှင်ကနေစုံစမ်းလို့ရတဲ့ဒီအချက်အလက်တွေအားလုံးကိုဟုတ်လားပြည်သူလူထုကမြင်သာထင်သာရှိအောင်တော့ကြင်ညာရမယ်ကြင်ညာရပြီးတော့ဒီကနေ့ကာလအထိအဲ့ဒီအဖြစ်စဉ်ကြီးမှာပြစ်မှုကျွလွန်ခဲ့တွေလွတ်နေတာတွေရှိသေးတယ်သူတို့ကိုကျွန်တော်တို့ဥပဒေကြောင်းရဖမ်းဆီးနိုင်ခြင်းမရှိသေးဘူးဒီလိုဟာတွေအားဒီလိုဟာတွေရှိနေတဲ့အခါမှာကျတော့ဟိုတစ်ဖက်ကတစ်ဖက်အုပ်စုအနေနဲ့ဒါတန်ကြားစစ်တွေဝင်လာတယ်ငါတို့ကများဟုတ်လားဟိုအစိုးရကစ조사ရင်သားခွဲပြီးတော့ဆောင်ရွက်နေတာလားလို့အဲ့တော့ဆောင်ရွက်တဲ့ပုံကိုယ်တွေအနေနဲ့ကတော့ဒီလိုကိစ္စတွေမဖြစ်အောင်ပြည်သူလူထုကထင်သာမြင်သာရှိအောင်ဆောင်ရွက်တဲ့ကိစ္စတွေအားလုံးကလည်းပဲတန်လျာစီမဝင်အောင်ကတော့ဖြင့်ဒီစုံစမ်းစစ်ဆေးကော်မရှင်ကဆောင်ရွက်နေတဲ့ကိစ္စတွေရဲ့ရလတ်တွေအားလုံးကိုဟိုကျွန်တော်တို့သတင်းမီဒီယာတွေကနေထုတ်ပြန်ပေးရင်ကောင်းတယ်နောက်ပြီးတော့ဟိုလွတ်နေတဲ့လူတွေကိုလည်းပဲအများဆုံးမိအောင်ကြိုးစားပြီးတော့ဖမ်းပြလိုက်မယ်လို့ဆိုရင်နောက်ဒီလိုဟာမျိုးတွေကိုကျူးကျော်မဲ့လူတွေဟိုဒုစရိုက်ဆောင်ရွက်မဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းကျွန်တော်တို့ကဟိုပညာပေးပြီးသားလည်းဖြစ်မယ်သူတို့လည်းသင်ခန်းစာရပြီးသားဖြစ်မယ်ဒါဆိုရင်လည်းဒီလိုဖြစ်စဉ်တွေကညှို့နှဲသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီလိုပဋိပက္ခတွေဖြစ်စဉ်နောက်ွယ်မှာလူအုပ်စုတစုကပေါ့လေစနစ်တကျနဲ့စီမံဖန်တီးထားတယ်ဆိုတဲ့ဟာမျိုးတွေဟိုအဲ့လိုမျိုးပြောဆိုမှုတွေရှိနေပါတယ်အဲ့ဒီအပေါ်မှာရောဒီဥက္ကဋ္ဌတို့နဲ့ဘယ်လိုသုံးသပ်ပါလဲခင်ဗျာ
ဒီကနေ့ကျွန်တော်တို့ဘဝရဲ့နိုင်ငံရေးဓမ္မကြီးတွေနောက်ကျွန်တော်တို့ဂျာနယ်နဲ့သတင်းစာတွေထဲမှာကျွန်တော်တို့ရေးနေတဲ့အရေးသားတွေကလည်းပဲဒီကိစ္စကြီးတစ်ခုလုံးကိုနောက်ွယ်နေကြိုးကန်လို့ရှားနေလူတွေရှိတယ်အဆင့်ဆင့်အဆင့်ဆင့်ဟလာဆောင်ရွက်နေတာတွေရှိတယ်အဲ့ဒီလားတော့လို့နောက်ွယ်နေကြိုးကန်နေတာတွေဒုနဲ့တယ်နဲ့အခိုင်အမာရှိနေတဲ့ကြောင့်လည်းပဲဒါကြီးကိုဖော်ထုတ်ဖန်းစည်းဖို့ဆိုတဲ့ဥစ္စာခက်ခဲနေတယ်လို့သူတို့ယူဆတဲ့တန်ကြားဒီအားလုံးကလူတိုင်းရဲ့အစိတ်ထဲမှာရှိပါတယ်။ဖြစ်စဉ်တွေကိုကျွန်တော်ပြန်ကြည့်မယ်ဆိုရင်ဟုတ်လားရခိုင်ဘုရောင်မောင်းတော်မှာဖြစ်ခဲ့တဲ့ကိစ္စမစ်ချီလာမှာဖြစ်ခဲ့တဲ့ကိစ္စကျွန်တော်တို့ဒီဘကိုးဘက်မှာဖြစ်ခဲ့တဲ့ကိစ္စနောက်အုတ်ကံမှာဖြစ်ခဲ့တဲ့ကိစ္စအခုလားချူမှာဖြစ်ခဲ့တဲ့ကိစ္စသူ့ရဲ့ pattern တွေကတခါတဲ့ well organized plan တခါတဲ့စီမံကိန်းစီမံချက်ချပြီးတော့ကိုလုပ်နေတဲ့ပုံစံမျိုးလိုမြင်ရတဲ့ကြောင်ဒီဥစ္စာကိုတာမန်အလက်နဲ့အခြေမျိုးနဲ့တော့ဒီဥစ္စာကိုဖော်ထုတ်လို့ရမယ်မထင်ဘူးဒီလိုဟာတွေကနောက်ကွယ်ကမုတ်ချဧကံပဲဟုတ်လားစီယုံလှုပ်ရှားနေလူရှိတယ်ဆိုတဲ့ဥစ္စာကိုဟိုကျွန်တော်တို့အနေနဲ့ဟိုဟိုဘာခေါ်လဲဟိုဟိုတွေးခေါ်မိတယ
်ဟိုဖြစ်ခဲ့တဲ့ဟိုအခြေအနေတွေမှာဘာကြောင့်ဖြစ်တယ်လို့ဥက္ခရတို့အနေနဲ့ဟိုသုံးသပ်မိတာရှိသလားဘယ်လိုမျိုးယူဆတယ်လဲခင်ဗျာ
အမားတော့တို့ဖြစ်စင်နေကအရင်တော့လည်းကြိုးကြကြိုးရဆိုဆိုဖြစ်ခဲ့ပါတယ်အစိုးရတစ်ဖွဲ့နဲ့တစ်ဖွဲ့တစ်ခုနဲ့တစ်ခုပြောင်းပြီလို့ဆိုလို့ရှိရင်များသောအားဖြင့်ဒီလိုမမျော်လင့်တဲ့ကျွန်တော်တို့ပဋိပက္ခတွေဖြစ်ပေါ်လာခဲ့ပါတယ်ဒါမှမဟုတ်အဲ့လိုဖြစ်ပေါ်လာခဲ့တဲ့အချိန်တုန်းကတော့တာမန်လောက်အချိန်နေပဲအခုလိုကိစ္စမျိုးမှာကြည့်တဲ့ခါကျတော့အမားဟာရာဇဝတ်မှုတစ်ခုကနေစလိုက်တာပဲဒီရာဇဝတ်မှုကိုအဲ့ဒီအချိန်မှာဒီ crime ကို kill မလုပ်နိုင်ပဲနဲ့ဒီ crime ကိုမွေးတဲ့သဘောမျိုးနဲ့ဟုတ်လားဒီတရားခံကိုအချုပ်ခန်းနဲ့ခေါ်သွားတယ်အချုပ်ခန်းမှာလူတွေကလာဝိုင်းတယ်ဝိုင်းပြီးတော့ဒီတရားခံကိုထုတ်ခိုင်းတယ်ထုတ်ခိုင်းပြီးတဲ့အချိန်မှာပဲအဲ့ဒီပုံကိုလည်းပဲဟုတ်လားနှိစက်ကလူပြုတ်တယ်ဟုတ်လားပလီတွေကိုမိရှို့တယ်အိမ်တွေကိုမိရှို့တယ်ပစ္စည်းတွေကိုလူယူတယ်လူတွေကိုတတ်တယ်ဆိုတာကပုံစံကတမျိုးတည်းဖြစ်နေတဲ့တရားတည်းဖြစ်နေတာကြီးချင်းအဖြစ်ဒီဥစ္စာဟာဒီနိုင်ငံရေးကိုအသုံးချပြီးတော့ကစားကျင်တဲ့ပုံကိုယ်တွေကဒီဥစ္စာကိုအကွက်ဆင်ပြီးတော့လုံနေတယ်ဆိုတဲ့ဥစ္စာကအိမနာထင်ရှားပါတယ
်အခုလက်ရှိအခြေအနေမှာအလားတူပဋိပက္ခတွေမဖြစ်ပွားအောင်အရေးကြီးဆုံးပထမဦးဆုံးလိုအပ်ချက်ကဘာပါလဲခင်ဗျ
Piatan dah buat sah, pilih lah bihe soalnya. Curian kau yang mubeh. Kalau di piatan ada pilih lah, pilih seni ubian cium soalnya. Di piatan ha, tamang piatan ati lem hubehne. Di piatan aji pilih biru mawe, lay biru jenolah kerja lengan ni luaran mu pilih ni deh. Eri itu ni piang biru. Piatan aku pilih lah bihe soalnya. Di piatan ha ati ini ha belau sih deh. Di piatan ha belu kusel lah ni deh. Di piatan ha belu cithol lah ni deh. Beri tahu kusel lah ni deh soalnya. Mian cimare, umat thol lah ini boleh sih deh. Alah, semua sesi ini boleh sih deh. Nengen orang suaya, ucu deh boleh sih deh. Ani luar ini nanti, dini media ni kan ibu lo, teringat cerita dia juga lo. Ani lo curian kahwin sendiri lo macam ni dah, bye bye tuan mawe.
Okey, jadi semua ide mana kemana?
Thank you, jadi tu mana?